2018ခုနှစ်အတွက်စာပေဆိုင်ရာ novel စုကိုပိုလန်နိုင်ငံကစာရေးဆရာမဩဂါတိုကာချော့ခ်နဲ့2019ခုနှစ်အတွက်စာပေဆိုင်ရာ novel စုကိုဩစတြေးလျနိုင်ငံကစာရေးဆရာပီတာဟန်ဂေရိုကိုရွေးချယ်လိုက်ပါတယ်2018ခုနှစ်တုန်းကနိုင်ငံတကာမန်ဘူဂါဆုကိုရရှိခဲ့တဲ့စာရေးဆရာမဩဂါတိုကာချော့ခ်ရဲ့ flight ဆိုတဲ့ဝတ္ထုဟာဆွဲဆောင်ချမ်းမှာအဓိပ္ပာယ်ဖွင့်ထားတဲ့ကျင်နာမှုကိုကိုးစားပြုသလိုအတားအဆီးအကြံဉာဏ်တွေကိုကြော်ဖြတ်ပြီးစိတ်ကူးနဲ့ဘဝသရုပ်ဖော်တဖွဲ့ဖော်ညွှန်းနိုင်ခဲ့တဲ့အတွက် Nobel ဆုပေးဖို့ဆုံးဖြတ်ခဲ့တယ်လို့ဆိုရွေးချယ်တဲ့ Swedish Academy ကပြောပါတယ်။စာရေးဆရာ Peter Handke ကိုတော့လူသားတို့ရဲ့အတွေ့အကြုံကိုအသေးစိတ်ရောအစွန်အဖျားလေးပါမကြံစူးစမ်းခဲ့ပြီးတော့စစ်မှန်တဲ့ဘာသာဗေဒနဲ့ဖော်ထုတ်ပြီးလွှမ်းမိုးတက်ရောက်အောင်ဆောင်ရွက်ခဲ့မှုအတွက်ဆုပေးခဲ့တာဖြစ်ပါတယ်။ပြီးခဲ့တဲ့2018ခုနှစ်တုန်းကစာပေဆိုင်ရာဆုရွေးချယ်ရေးအကယ်ဒမီများလိမ္မာဆိုင်ရာအရှုပ်တော်ပုံတွေရှိခဲ့တာကြောင့်ဆုမပေးဖြစ်ခဲ့တဲ့အတွက်ဒီနှစ်မှာ2018ခုနှစ်အတွက်ရော2019ခုနှစ်အတွက်ပါဆုနှစ်ခုကိုပေးတာဖြစ်ပါတယ်။စကားတင်၈ယောက်ထဲကနေ၂ယောက်ကိုရွေးချယ်ခဲ့တဲ့အတွက် Swedish Academy ရဲ့ Nobel Committee ဥက္ကဋ္ဌ Andreas Olsson ကပြောပါတယ်ဆွီဒင်နိုင်ငံ Stockholm မြို့တော်မှာဒီဇင်ဘာ၁၀ရက်ကျင်းပမယ့်ဆုပေးပွဲအခမ်းအနားကြရင်စာပေဆိုင်ရာ Nobel ဆုရှင်၂ယောက်အနေနဲ့ဒေါ်လာ၉သိန်း၂,၀၀၀လောက်တဲ့ညီများရဲ့ဆုကျေးငွေကိုရရှိကြမယ်အပြင်ရွှေတစ်စိမ့်ဆုနဲ့ Diploma ဆုလက်မှတ်တွေကိုလည်းရရှိကြမှာဖြစ်ပါတယ်။နောက်ပံတောက်ချာနေကြရင်တော့2019ခုနှစ်အတွက် Nobel ညီညာရေးဆုကိုကြေညာမှာဖြစ်ပါတယ်။